ရခိုင်ပြည်နယ်အတွင်းဖြစ်တဲ့ဒီအခြေအနေတွေဟာမြန်မာနိုင်ငံအတွင်းမွတ်စလင်ဆန့်ကျင်ရေးအယူအဆတွေကိုကြေကြေပြန့်ပြန့်ဖြစ်လာစေပြီးတော့ဒါဟာမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်အတွက်အကြီးမားဆုံးချိန်ချောက်မှုတစ်ရက်ဖြစ်စေတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးကိုယ်စားလှယ်ကပြောပါတယ်။ဒါအပြင်မြန်မာနိုင်ငံအတွင်းလူ့အခွင့်အရေးအခြေအနေတိုးတက်လာတဲ့ဆိုပေမဲ့လွတ်လပ်စွာဆန္ဒသဘောထားထုတ်ဖော်မှုကြောင့်ဖမ်းဆီးခံရမှုတွေရှိနေသေးတဲ့အခြေအနေကိုလည်းထောက်ပြခဲ့ပါတယ်။မြန်မာအစိုးရကိုယ်စားလှယ်ကတော့ကုလသမဂ္ဂလူ့အခွင့်အရေးကိုယ်စားလှယ်ဟာမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတိုးတက်မှုတွေကိုပြည့်ပြည့်စုံစုံဖော်ပြနိုင်ခြင်းမရှိဘူးလို့ပြန်လည်ထောက်ပြခဲ့ပါတယ်။မနေ့ကကုလသမဂ္ဂအထွေထွေညီလာခံအတွင်းမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေဆွေးနွေးချက်တွေကိုတော့ကိုသားညုံဦးကတင်ပြပေးပါလိမ့်မယ်ရှင်
။ကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီတဲ့ဒီကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးကိုယ်စားလှယ် Thomas Uhi Kandana ဆွေးနွေးသွားချက်တွေထဲမှာတော့မြန်မာနိုင်ငံတွင်းကလူ့အခွင့်အရေးအခြေအနေတွေတိုးတက်မှုကိုအသိမှတ်ပြုခဲ့တယ်လို့ပဲစိုးရင်စရာတွေနောက်မြန်မာအာဏာဝင်တွေဘက်ကလှုပ်ဆောင်စရာတွေကြံနေသေးတာကိုလည်းထောက်ပြခဲ့ပါတယ်။လက်ရှိမြန်မာအစိုးရလှုပ်ဆောင်နေတဲ့ညီညာရေးဖော်ဆောင်မှုလုပ်ငန်းတွေမှာတိသာထင်ရှားတဲ့အောင်မြင်မှုတွေရတယ်လို့အသိအမှတ်ပြုသလိုပဲပြိပကဖြစ်တဲ့နေရာကဒေသခံတွေဒုက္ခသည်တွေအမျိုးသမီးတွေရဲ့ဆန္ဒသဘောထားအယူဆတွေကိုလည်းထက်သွင်းစဉ်းစားဖို့လိုမယ်ဆိုပြီးတော့ထောက်ပြသွားပါတယ်။ဒါအပြင်ဒီတရားဥပဒေစိုးမိုးရေးအတွက်လူခွင့်ချိုးဖောက်မှုတွေပေါ်မှာတာဝန်ခံတဲ့နောက်တာဝန်ရှိသူတွေကိုအရေးယူတဲ့ accountability ကိစ္စကိုလည်းအလေးထားဆောင်ဖို့ဆိုပြီးတော့မြန်မာအစိုးရကိုတိုက်တွန်းသွားပါတယ်။သူတို့ဖြစ်ကတော့ဒီရခိုင်ပြည်နယ်မှာဖြစ်တဲ့ကိစ္စဟာအဓိကစိုးရင်စရာဖြစ်တယ်ဆိုပြီးတော့ Mr. Kinnana ကပြောသွားပါတယ်။ရခိုင်ပြည်နယ်အခြေအနေဟာတန်နိုင်ငံလုံးကိုပါရိုက်ခတ်တဲ့အထိဖြစ်ခဲ့ပြီးတော့အခုဒီသွားနေတဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေကိုပါထိခိုက်နိုင်တယ်ဆိုပြီးတော့ထပ်ပံသူကသတိပေးခဲ့ပါတယ်
။ The situation in Rakhine State has fed a wider anti-Muslim
ရခိုင်ပြည်နယ်ကအခြေအနေဟာမြန်မာနိုင်ငံတွင်း Muslim ဆန့်ကျင်ယူဆတွေကြေကြေပြန့်ပြန့်ဖြစ်စေခဲ့ပြီးတော့ဒါလက်ရှိပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေအပေါ်မှာလည်းကြီးမားတဲ့စိုးရင်စရာချင်းချောက်မှုဖြစ်နေပါတယ်လို့ Mr. Kinnana ပြောသွားတာပါ။မြန်မာသမ္မတအနေနဲ့ရခိုင်ပြည်နယ်ကိုကိုယ်တိုင်သွားခဲ့သလိုပဲမတူကွဲပြားတဲ့လူတွေဘာသာဝင်တွေကြားမှာအပြန်အလှန်ယုံကြည်လေးစားဖို့ဆိုတာကိုလေးပြီးပြောခဲ့တယ်ဆိုတာကိုလည်းသူကအသိအမှတ်ပြုပြောပါရတယ်။ဒါပေမဲ့လို့အားနည်းတဲ့လူမှုအတိုင်းအတာတွေကိုအကာအကွယ်ပေးဖို့နဲ့မတူကွဲပြားချက်တွေကိုခွဲခြားဆက်ဆံတဲ့ယူဆအမြင်တွေကျေပြန့်လာတဲ့အပေါ်အစိုးရအနေနဲ့ကင်တွယ်အရေးယူဖို့လိုမယ်လို့ပြောပါရတယ်။အထူးသဖြင့်ကတော့ဒီလူနည်းစုမွတ်စလင်တွေအပေါ်မှာအမုန်းပွားတဲ့ပြောဆိုရေးသားချက်တွေအကြမ်းဖက်မှုတွေဖြစ်အောင်လို့လှုံ့ဆော်တာတွေကိုအာဏာပိုင်တွေဘက်ကအရေးယူကင်တွယ်ဖို့တိုက်တွန်းပါရတယ်။အချိန်ထဲမှာလည်းပဲဒီမြန်မာနိုင်ငံတွင်းကနိုင်ငံရေးကျင်းသားတွေရှိနေသေးတဲ့အခြေအနေကိုလည်းထောက်ပြခဲ့ပါတယ်။အထူးသဖြင့်ကတော့ဒီငြင်းညမ်းစွာစူဝေးဆန္ဒပြမှုကိုကန့်သတ်ထားတဲ့နယူးဥပဒေပုံမှန်18နဲ့အခြားဥပဒေအချို့ကိုပြန်လည်စီစစ်ဖို့အတွက်သူကတိုက်တွန်းပါတယ
်။ Many of these arrests of peaceful protesters are in relation to
ငြင်းညမ်းစွာဆန္ဒပြလို့ဖမ်းဆီးခံရသူအများစုဟာလေယာဉ်မြေကိစ္စနဲ့ပတ်သက်ပြီးတော့ဆန္ဒပြတာတွေနဲ့ပတ်သက်ဆက်နွယ်နေပါတယ်။စစ်တပ်ကနေပြီးတော့လေယာဉ်မြေတွေကိုအရင်တုန်းကမတရားသိမ်းယူထားတာနဲ့အခုဒီလက်ရှိဖွံ့ဖြိုးရေးစီမံကိန်းတွေကိုတိုးချဲ့လှုပ်လာတာတွေကြောင့်လေယာဉ်မြေကိစ္စဟာအစိုးရအတွက်ကိုအတော်လေးကိုအထိရှမခံဖြစ်နေပါတယ်လို့ Mr. Kinnana ကပြောသွားတာပါ။မြန်မာအစိုးရကိုယ်စားလှယ်ကတော့ Mr. Kinnana ရဲ့အစီအငစာဟာပြည့်စုံတဲ့အစီအငစာမဟုတ်ဘူးဆိုပြီးတော့ညင်းချက်ထုတ်ပါတယ်။လက်ရှိမြန်မာနိုင်ငံရဲ့တကယ့်အဖြစ်အမှန်ကိုထင်ရှားမှုမရှိတဲ့အချက်တွေအများကြီးပါတဲ့အပြင်အစိုးရအာဏာပိုင်တွေရဲ့ဆောင်ရွက်ချက်ပြောဆိုချက်တွေကိုလည်းပြည့်ပြည့်စုံစုံထည့်သွင်းထားတာမရှိဘူးလို့သူကပြန်လည်ဝေဖန်သွားပါတယ
်။ As there are many that do not reflect the true situation.Even
ဒုက္ခဇယ်အနေနဲ့မြန်မာနိုင်ငံတွင်းကတူတက်မှုအချို့ကိုအသိအမှတ်ပြုထားပြီးမြဲသူ့ရဲ့စင်ကစားထဲမှာလူခွင့်ရင်းနဲ့ပတ်သက်ပြီးတော့ဆွေကဆောင်ရွက်ပြီးနေတဲ့ကိစ္စရက်တွေကိုလုံလုံလောက်လောက်ရေးသားထားတာမရှိပါဘူးဆိုပြီးတော့မြန်မာကိုယ်စားလှယ်ကတုံ့ပြန်သွားတာပါအစင်ကစားပေါ်မှာတော့နိုင်ငံတော်များများကဝင်းရောက်ဆွေးနွေးကြတဲ့ထဲမစ္စတာကင်နနာရဲ့ဒီမြန်မာနိုင်ငံလူခွင့်ရင်းနဲ့ပတ်သက်ပြီးတော့ကြိုးပမ်းချက်တွေနောက်သူ့အစင်ကစားရဲ့ပြည့်စုံမှုတွေကိုချီးကျူးထောက်ခံကြပါတယ်မစ္စတာကင်နနာလိုပါပဲဒီအမေရိကန်ဩစတြေးလျဂျပန်စတဲ့နိုင်ငံတော်များများကလည်းရခိုင်ပြည်နယ်တွင်းကကိစ္စရပ်ပေါ်မှာစိုးရင်ပူပန်မှုရှိတာကိုထုတ်ပြောခဲ့ပါတယ်။ဒါအပြင်ဒီအဖမ်းဆီးတွေဆက်ပြီးတော့ရှိနေတဲ့အပေါ်မှာလည်းပြန်လည်သုံးသပ်ဖို့လိုတဲ့အကြောင်းအမေရိကန်ကုစလေကဆွေးနွေးသွားပါတယ
်။ We're concerned by more than 200 new arbitrary arrests and convictions of people.
ညညာဆန္ဒပြသူ200ကျော်ကိုနောက်ထပ်ဖမ်းဆီးမှုတွေလုပ်တဲ့အပေါ်မှာအမေရိကန်ပြည်အောင်စုအနေနဲ့စိုးရင်ပူပန်မိပါတယ်။ဒါကြောင့်မလို့ငြင်းငြင်းစွာစုဝေးဆန္ဒပြခွင့်နဲ့ပတ်သက်တဲ့ဥပဒေတွေကိုပြန်ပြီးတော့ဆန်းစစ်သုံးသပ်ဖို့ဆိုရဲအထူးကိုယ်စားလှယ်ရဲ့အကြံပြုချက်ကိုထောက်ခံပါတယ်။နောက်ထပ်ဖမ်းဆီးမှုတွေရပ်တန့်အောင်လို့ယုံကြည်ချက်ကြောင့်အကျဉ်းချနေတဲ့နိုင်ငံရေးအကျဉ်းသားဆိုတာကိုအဓိပ္ပာယ်သေချာဖွင့်ဖို့လိုပါတယ်။အဲ့ဒီအဓိပ္ပာယ်ဖွင့်ချက်နဲ့အတူပဲအဲ့ဒီနိုင်ငံရေးအကျဉ်းသားအားလုံးကိုလွှတ်ပေးရပါမယ်။
တောင်ကိုရီးယားနိုင်ငံကလည်းလက်ရှိမြန်မာနိုင်ငံရဲ့အပြောင်းလဲဟာလူတိုင်းရဲ့လူခွင့်ရေးကိုအကာအကွယ်ပေးနိုင်မှာအောင်မြင်ဖို့ဖြစ်နိုင်လိမ့်မယ်လို့ပြောဆိုသွားပါတယ
်။ The reform process in Myanmar can only succeed.
နိုင်ငံတော်ဖွင့်ကလူပုဂ္ဂိုလ်အားလုံးလုံခြုံပြီးတော့သူတို့ရဲ့လူခွင့်ရေးရပိုင်ခွင့်တွေကိုအကာအကွယ်ပေးနိုင်မှာသာမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေအောင်မြင်နိုင်မှာဖြစ်ပါတယ်လို့တောင်ကိုရီးယားနိုင်ငံကိုယ်စားလှယ်ပြောသွားတာပါ။ Mr. Kinnana ဟာမြန်မာနိုင်ငံလူခွင့်ရေးအထူးကိုယ်စားလှယ်ဖြစ်တဲ့6နှစ်တာဝန်ထမ်းဆောင်ခဲ့ပြီးတော့7နှစ်ကြာရင်တော့သူ့ရဲ့တာဝန်သက်တမ်းကုန်ဆုံးပြီဖြစ်ပါတယ်။ ဒါကြောင့်မလို့ကုလသမဂ္ဂအထူးရည်ညီလာခံကိုတင်သွင်းတဲ့သူ့ရဲ့အစဉ်ခံစာဟာဒါနောက်ဆုံးဖြစ်ပါတယ်။ဒါပေမဲ့လည်းနောက်နှစ်ဆန်းမှလုံးမဲ့ကုလသမဂ္ဂလူခွင့်ကောင်စီကိုတော့ဒီအစဉ်ခံစာတစ်စောင်တင်သွင်းရအောင်မှဖြစ်ပါတယ်။2008ခုနှစ်ကနေပြီးတော့တာဝန်ယူခဲ့စဉ်တွင်မစ္စတာကနနာဟာမြန်မာနိုင်ငံကို၈ကြိမ်တွားရောက်ခဲ့ပါတယ်။သူတာဝန်ယူစဉ်တွင်မှာမြန်မာနိုင်ငံအနေနဲ့ဖြည့်ရှင်ရမယ့်လူခွင့်ပြဿနာတွေကိုသူ့အနေနဲ့အသေးချာကိုထောက်ပြနိုင်ခဲ့တယ်လို့ယုံကြည်တဲ့အကြောင်းလဲမစ္စတာကနနာကပြောဆိုသွားခဲ့ပါတယ်ခင်ဗျာ။